မြန်မာနိုင်ငံမှာပြည်ပြောင်းလဲရေးလှုပ်ဆောင်နေတဲ့စုပေမဲ့နိုင်ငံရေးလူ့အခွင့်အရေးစိုးရိမ်စရာတွေရှိနေတဲ့အခြေအနေတွေကိုအမေရိကန်အောက်လွှတ်တော်မှာဗိုလ်ရုနေကဆွေးနွေးကြားလာခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒတွေဟာအောင်မြင်မှုရှိတယ်လို့မကြာခဏပြောဆိုနေပေမဲ့မကြာခင်ကျင်းပမဲ့ရွေးကောက်ပွဲမှာကန့်တတ်မှုတွေရှိနေတာတွေလူ့အခွင့်အရ င်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှဆွေးနွေးကြနာခဲ့တာဖြစ်ပါတယ်။အထူးသဖြင့်ကတော့မြန်မာနိုင်ငံမှာမကြာသေးခင်နှစ်တွေတုန်းကအပြောင်းလဲတွေနဲ့အတူအမေရိကန်အစိုးရကထိတွေ့ဆက်ဆံလာခဲ့တဲ့မူဝါဒတွေဟာလက်တွေ့ကျရလားဆိုတာကိုလည်း Republican လွှတ်တော်အမတ် Steve Chavez တို့လိုဥပဒေပြုအမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။အားလုံးပါဝင်ခွင့်မရှိဘဲကန့်သတ်မှုတွေကြားကရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာရိုဟင်ဂျာမွတ်စလင်တွေကိုတိုင်းရင်းသားအဖြစ်မြန်မာအစိုးရကလက်မခံဘဲခွဲခြားဆက်ဆံတာတိုင်းရင်းသားလက်နက်ကင်တွေနဲ့ငြင်းငြင်းမရနိုင်သေးတာငြင်းချမ်းစွာနိုင်ငံရေးလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးအရေးယူထားတာတွေကိုလည်းအဓိကဆွေးနွေးကြနာခဲ့ပါတယ်။အောက်လွှတ်တော်အာရှနဲ့ပစိဖိတ်နိုင်ငံသားရေးရာဆက်ကော်မတီဥက္ကဋ္ဌမတ်ဆာမန်က
But reports as recent as yesterday have the estimates that up to 4 million citizens are unable to vote for varying reasons.
မဒိတိကပဲကြားရတဲ့သတင်းအရခမန်းကြီးမြန်မာနိုင်ငံသား၄သန်းလောက်ဟာအကြောင်းအမျိုးမျိုးကြောင့်မဲပေးခွင့်မရဘူးလို့သိရပါတယ်။ဒါဟာတရားဝင်မဲပေးခွင့်ရှိသူ33သန်းထဲမှာဆရာခန့်နှုန်းကျော်ရှိပါတယ်။ကျွန်တော်အနေနဲ့ကတော့ဒီရွက်ကောက်ပွဲဟာအများကယုံကြည်လက်ခံနိုင်ပြီးပွင့်လင်းမြင်သာမှုရှိရှိနဲ့အားလုံးပါဝင်နိုင်တဲ့ရွက်ကောက်ပွဲမျိုးဖြစ်လာမှာလားဆိုတာဘလို့များဆန်းစစ်အကဲဖြတ်ထားတယ်လဲဆိုတာသိကြပါတယ်။ဒါဟာမြန်မာပြည်သူတွေကရွက်ကောက်ပွဲကိုလက်ခံသလားဆိုတဲ့အပေါ်မှာလုံးဝမူတည်နေတယ်လို့ကြားပါတယ်။လေလာအကဲခတ်တိလာရတဲ့အပေါ်မှာကျွန်တော်တို့တခုခုဆုံးဖြတ်မယ်လို့လဲကြားပါတယ်။ဒါနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိကြပါတယ်။တကယ်လို့သာရွေးကောက်ပွဲဟာကျွန်တော်တို့ရဲ့သတ်မှတ်ချက်တွေနဲ့မကပ်ညီဘူးဆိုရင်ရောဘာလို့မလဲ
။အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆဲကတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့မျက်ကွယ်ပြုထားမှာမဟုတ်ကြောင်းနောက်တက်လာမဲ့အစိုးရကိုလည်းအမေရိကန်ကဆက်လက်ကူညီသွားမှာဖြစ်ပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေထပ်ပြီးရှော့ချဖို့ဆိုတာဟာဖြစ်စဉ်တစ်ခုလုံးပေါ်မူတည်တယ်လို့လည်းဝန်ကြီးရက်ဆဲကပြောဆိုခဲ့ပါတယ်။ဒါ့အပြင်သတိထားမယ့်စိန်ခေါ်မှုတွေကိုလည်းအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့အခုလိုဖြေကြားသွားခဲ့ပါတယ်
။ We are very mindful of the fundamental structural defects that I mentioned. There's nothing fair aboutreserving 25% of the legislature for the
အခြေခံအားနည်းချက်တွေရှိနေတယ်ဆိုတာကိုကျွန်တော်တို့ခေါင်းထဲမှာအမြဲတမ်းထည့်ထားပါတယ်။ရွေးကောက်ပွဲနေရာ25ရာခိုင်နှုန်းကိုစစ်တပ်ကိုယ်စားလှယ်တွေကနေရာယူထားတာဟာဘလို့မှတရားမျှတမှုမရှိပါဘူး။ White Card ကင်ဆောင်ထားတဲ့ရိုဟင်ညာတွေမဲပေးခွင့်မရတာကလည်းတရားမျှတမှုမရှိပါဘူး။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည် NLD နဲ့နိုင်ငံရေးပါတီတွေကအဲ့ဒီချွင်းချက်တွေကိုရှိနေတယ်ဆိုတာကိုသိရတာနဲ့ရွေးကောက်ပွဲမှာရှင်ပြိုင်မှုဆုံးဖြတ်ထားကြပါလေကျွန်တော်တို့အနေနဲ့လည်းမြင်တွေ့ကြားသိရနေတဲ့အပေါ်အခြေခံပြီးတော့အထူးသဖြင့်ဒေါက်တာဆန်းစုကြည် NLD နဲ့တခြားနိုင်ငံရေးပါတီတွေပြီးတော့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေရဲ့ပြောဆိုမှုတွေပေါ်အခြေခံပြီးတော့ဆန်းစစ်အကဲဖြတ်သွားမှာပါအဲ့ဒီထဲမှာ IFES IRI NDI Qatar Center EU ရွေးကောက်ပွဲစောင့်ကြည့်ရေးစတဲ့အဖွဲ့တွေလည်းပါဝင်ကြတာကလည်းဒီညမှာအရေးကြီးပါတယ်။ပြည်တွင်းကထောင်နဲ့ချီတဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့ပြောဆိုချက်တွေကိုလည်းကျွန်တော်တို့နားထောင်သွားမှာပါ။မြန်မာသတင်းမီဒီယာတွေရဲ့မြန်မာပြည်သူတွေရဲ့ပြောဆိုချက်တွေကိုလည်းနားထောင်ပြီးတော့ကျွန်တော်တို့အနေနဲ့ချင့်ချင်အကဲဖြတ်သွားမှာဖြစ်ပါတယ
်။ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ဆက်ဆံမှုတွေကိုအထူးစိုးရိမ်မိသလိုရွေးကောက်ပွဲရဲ့အတွင်အကြမ်းဖက်မှုတွေဖြစ်စေနိုင်တဲ့အမုန်းစကားပြန်ပွားမှုကိုလည်းဝန်ကြီးရက်ဆက်ကသတိပေးသွားခဲ့ပါတယ်။မြမရေအောက်လွတ်တော်ကိုယ်စားလှယ်များရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဂျိုးခရော်လီကလည်း
I don't believe these elections will really demonstrate the true intention of the people of Burma.
ဒီရွေးကောက်ပွဲကမြမပြည်သူရဲ့စစ်မှန်တဲ့ဆန္ဒတွေကိုဖော်ထုတ်နိုင်မယ်လို့ကျွန်တော်ကတော့မယုံကြည်ပါဘူး။ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာတဲ့အခါဘယ်လိုပဲဖြစ်ဖြစ်စစ်တပ်ကလွှတ်တော်ရဲ့25ခိုင်နှုန်းကိုနေရာယူထားဥမှဖြစ်ပါတယ်။ဒါတွေကိုပြောင်းလဲပြစ်ဖို့လိုပါတယ်။ဒါကိုလည်း Republican ရော Democrat ပါတီနှစ်ဆလုံးကပါဒါတွေကိုပြောင်းလဲဖို့လွတ်တယ်လို့သဘောတူလက်ခံထားကြပါတယ်
။ဗုဒ္ဓဟူးနေ့ကဝါရှင်တန်မှာကျင်းပခဲ့တဲ့ကြားနာပွဲမှာတော့လူမျိုးတုံးတပ်ဖြတ်မှုအဆုံးသက်ရေးလှုပ်ရှားနေတဲ့ United to End Genocide အဖွဲ့မြမရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ US Campaign for Burma တို့ကတာဝန်ရှိသူတွေလည်းပြုပြင်ပြောင်းလဲရေးတွေလုပ်နေတယ်ဆိုပေမဲ့ မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးရာနောက်ပြန်ဆွဲတဲ့အခြေအနေတွေရှိနေတာကိုလွှတ်တော်အမတ်တွေကိုပြောကြားသွားခဲ့ကြပါလိမ့်ရှင်။